Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ9ရက်နေ့စာသာပဋိနေမနေ့ပြတာမဲ့အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အသံလွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ဒီကနေ့မနက်ဖြန်သတင်းတွေကတော့ကိုခင်မဆိုမနဲ့အတူတင်ပြတော့မှာပါယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသတစ်ခုလုံးကိုရုရှားတို့ကအပြင်းအထန်ထိုးစစ်ဆင်နေတဲ့အတွက်ကြံနေသေးတဲ့ဒေသခံတွေပြေလို့ရတင်ဆောင်ကြဖို့ယူကရိန်းတာဝန်ရှိသူတွေကသတိပေးပါတယ်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမဲ့ဆက်မှုအင်အားကြီးကြီးတွင်းနဲ့အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးစီဝေကိုတက်ရောက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ပို့ထုံးတွေကထွက်ခွာသွားပါတယ်မြန်မာစစ်ကောင်စီအပေါ်နောက်ထပ်အရေးယူတန်ခိုးမှုတွေချမှတ်ဖို့ဩစတြေးလျအစိုးရကအလေးအနက်စဉ်းစားနေကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးဖို့ချက်တဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
။ဒီတော့ဟန်တာဆရာတော်တို့လူတို့လိုက်တဲ့ဟိုကိုတင်မအောင်ကဆန်းဆန်းသွားပြီ။အဲ့တော့မြင်းနဲ့နှိစ်ချက်တာလို့ပြောတော့
နိုင်ငံရေးအရာတရားစိုးစုခံရသူတွေဘက်ကနေဥပဒေအကျိုးဆောင်အဖြစ်လိုက်ပါလှုပ်ဆောင်ပေးတဲ့ရှင်းနေတဲ့ဖန်စီနှိမ့်ဆက်ခံရပါတယ်။မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်။ Timely နဲ့ဇက်စုံခလာဘက်မှာတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဇက်တိုက်ဖြစ်နေပြီးတော့ဖန်စီခံရတာတွေရှိနေပါတယ်။ Russia Ukraine ကိုဝင်တိုက်ပြီးနောက်ပိုင်းစစ်ရေးတိုက်ပွဲခေတ်ပြန်ရောက်နေပြီးလို့သုံးသပ်သူတွေရှိပါတယ်။မကြမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့မြန်မာရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်အကစားကဏ္ဍစတဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသတစ်ခုလုံးကိုအပြေးအဝထိန်းချုပ်နိုင်အောင်ရုရှားတို့ထပ်ပြီးတော့တိုက်ခိုက်နေတဲ့အတွက်ကြံနေသေးတဲ့ဒွန်ဘတ်ဒေသခံတွေဘယ်လိုရတင်ဆောင်ကြဖို့ယူကရိန်းတာဝန်ရှိသူတွေကဗဟုသုတနည်းကသတိပေးပါရတယ်။ဒွန်ဘတ်ဒေသတစ်ခုလုံးကိုရုရှားကအပြင်းထန်တိုက်ခိုက်နေတဲ့အတွက်ပြည်သူတွေအထွတ်အမြတ်ရှိတာကြောင့်လူတိုင်းဘယ်လိုရထောက်ကဖို့တိုက်တွန်းထားတယ်လို့ဒွန်ဘတ်ဒေသစစ်ဖက်အကြီးအကဲပါဗလိုပါဗလာလင်ကိုကယူကရိန်းသတင်းတိုက်မီဒီယာတွေကိုပြောပါရတယ်။ဒွန်ဘတ်ဒေသ55ရခိုင်နှုန်းကိုထိန်းချုပ်လိုက်ပြီလို့ရုရှားတို့ကအခုရက်ပိုင်းအတွင်းပြောဆိုထားသလိုဘေးကရက်ကလူဟန်စေတာတခုလုံးကိုပါထိန်းချုပ်လိုက်ပြီလို့လည်းပြောပါရယ်လေးလခွေတဲ့ရောက်လာပြီဖြစ်တဲ့ယူကရိန်းအပေါ်ကျူးကျော်စစ်ဆင်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့သူ့ရဲ့အကြီးကအီမန်ချက်တွေထဲကတခုဟာယူကရိန်းအရှေ့ပိုင်းကိုလုံးဝထိန်းချုပ်နိုင်ရင်ဖြစ်တယ်လို့ပြောပါရယ်ဒွန်ဘတ်ဒေသပြည်သူတချို့ကတော့ထွက်ခွာဖို့ငြင်းဆန်ကြပါရယ်စစ်မဖြစ်ခင်ကဒီအရမှာပြည်သူတစ်တရမ9တန်းနီးပါရှိခဲ့ပေမဲ့လို့အခုတော့3,000-4,000လောက်သာကျန်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ရုရှားတို့အခုနောက်ဆုံးပြစ်မှတ်ထားတိုက်ခိုက်နေတဲ့ Slovenex တင်မှာတော့စစ်မဖြစ်ခင်ကပြည်သူ3,000-4,000ဝန်းကျင်ရှိခဲ့ပြီးအခုတော့2,000-3,000လောက်သာကျန်နေတယ်လို့မြို့တော်ဝန်ဗလာဒီမီယပ်စ်ကပြောပါတယ်ရုရှားကအခုလိုအပြင်းထန်တိုက်ခိုက်လာတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေအများဆုံးလုပ်ကိုင်နေကြတာပါဇူလိုင်လ5ရက်နေ့ကရုရှားတို့လက်ချက်ကြောင့်ပြည်သူရှိဦးသေးဆုံးပြီးတော့25ယောက်ထက်မနည်းတရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ရုရှားလိုလာတဲ့ခရော်ရီသမားတွေကလည်းယူကရိန်းတပ်ဖွဲ့ရဲ့လက်ချက်ကြောင့်အရတား4ဦးသေဆုံးတယ်လို့ပြောပါတယ
်ဒီတိန်ဆိုးရအဖွဲ့ဝင်တချို့နှုတ်ထွက်သွားပြီးဝန်ကြီးချုပ်ကလည်းယာရုကဆင်းပေးဖို့တောင်းဆိုမှုတွေတိုးလာပေမဲ့ဆက်လက်တာဝန်ယူမယ့်အကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောလိုက်ပါတယ်
The Prime Minister speaker the job of a prime minister in difficult circumstances
ဝယ်လင်းပြောရရင်ခက်ခဲတဲ့အခြေအနေမျိုးမှာကြီးမားတဲ့တာဝန်တွေကိုယူရတဲ့ဝန်ကြီးချုပ်ရဲ့အလုပ်ကရှေ့ဆက်လုပ်ဖို့ဖြစ်ပါတယ်ဒါကြောင့်လဲဆက်လုပ်သွားမယ်လို့ဗိုလ်ထုနေကလွှတ်တော်မှာဝန်ကြီးချုပ်ပြောဆိုသွားတာပါမမျှော်လင့်မဲ့ဗန္ဒာရေးဝန်ကြီးရရှိဆုနဲ့နဲ့ကျမ်းမာရေးဝန်ကြီးစာဂျစ်ဂျဗစ်တို့နှစ်ဦးရှေ့ဆင်နောက်ဆင်နှုတ်ထွက်ခဲ့ပြီးနောက်တည့်ရက်အကြာဗိုလ်ထုနေကပြုလုပ်တဲ့ပါလီမန်တွင်ဝန်ကြီးချုပ်အပေါ်အမေးအဖြေကဏ္ဍမှာလွှတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ခဲ့ရာကဝန်ကြီးချုပ်ကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်လန်ဒန်ကတီးတန့်ပါတီပွဲတစ်ခုမှာအမျိုးသားနှစ်ယောက်ကိုဆွဲလာရန်လာလုပ်ခဲ့တယ်လို့စွပ်စွဲခံရတဲ့ကွန်ဆာဗေးတစ်လွှတ်တော်အမတ်ခရစ်ပန်ချာကိုပါတီမှာအရေးပါတဲ့နေရာပေးအပ်မိတဲ့အတွေ့ဝန်ကြီးချုပ်ကတောင်းပန်စကားပြောပြီးနောက်ရက်မှာပဲအစိုးရအဖွဲ့ဝင်နှုတ်ထွက်သွားတာပါခင်ဗျာ
Illinois ပြည်နယ် Highland Park မြို့မှာဇူလိုင်လ၄ရက် American လွတ်လပ်ရေးနေ့အခမ်းအနားပွဲမှာလူခဏဦးသေဆုံးခဲ့တဲ့ပစ်ခတ်မှုနဲ့ဆွဲချက်တင်ထားတဲ့တနတ်သမားကိုပုတ်ထုံးနေ့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပြီးပစ်ခတ်မှုကျူးလွန်ကြောင်းဝန်ခံထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူ30ကျော်ပါတယ်။ပစ်ခတ်မှုကျူးလွန်သူအဖြစ်တန်တရားနဲ့ဖမ်းဆီးထားတဲ့အသက်23နှစ်အရွယ် Robert Crimo ကိုတော့ထောင်ထဲကနေဗီဒီယိုကတစ်ဆင့်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပြီးအာမခံလည်းမပေးပါဘူး။ရုံးထုတ်ချိန်မှာ Crimo စကားအနှင်းငယ်တာပြောပြီးတော့စိတ်ခံစားမှုရှိတဲ့ပုံမတွေ့ရဘူးလို့ဆိုပါတယ်ပြစ်ခတ်မှုအတွက်တနတ်သမားကသတင်းမှတ်ချက်ချီကြိုတင်စီစဉ်ခဲ့တယ်လို့အာနာပိုင်းတွေကပြောပါတယ်ချစ်တက်ပွဲတစ်လျှောက်လူတွေကိုအပေါ်စီကပြစ်နေအောင်လှေကားသုံးပြီးတော့အဆောက်အုံခတ်မိုးပေါ်တက်ခဲ့တာပါအဲ့ဒီနောက်လူအုပ်ထဲကိုတနတ်နဲ့အချက်80လောက်တွေ့ကြရပြစ်ခတ်ပြီးအမျိုးသမီးလိုဝတ်စားပြီးမှထွက်ပြေးခဲ့တာပါဒါပေမဲ့လည်းအခင်းဖြစ်ပြီးနိုင်ပိုင်းအချာမှာပဲသူ့ကိုတာဝန်ရှိသူတွေဖမ်းမိခဲ့တာဖြစ်ပါတယ်မိခင်ဖြစ်သူကားကိုမောင်းပြီးတော့လွတ်မြောက်နေစဉ်နောက်ထပ်ပြစ်ခတ်မှုထပ်ကျူးလွန်မှုရည်ရွယ်ရည်ရွယ်ခဲ့သေးတယ်လို့လည်းအာနာပိုင်းတွေကပြောပါတယ်သူရင်ဆိုင်နေရတဲ့လူတမှုခုနှစ်ခုစလုံးအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့တက်ညာခွင့်မရဘဲထောင်ဒဏ်သက်သက်ကြာခံရနိုင်တယ်လို့ဒေတာခန်လစ်ကောင်တီရှင်နေချုပ်အဲရစ်ရင်းဟတ်ကအင်္ဂါနေ့မှာပြောပါတယ်ဒီဆွဲချက်တွေဟာမစ္စတာခရီမိုရင်ဆိုင်ရမယ်ဆွဲချက်အတော်များတဲ့ကပထမဆုံးဆွဲချက်တွေဖြစ်ပြီးတော့ထိခိုက်ခဲ့ရသူတဦးချင်းစီကဆွဲချက်ပေါင်းဒါဇင်နဲ့ချီတိုးလာနိုင်စရာရှိတယ်လို့လည်းပြောပါတယ်
ဆွီဒင်နိုင်ငံမှာမလကအထက်တန်းကျောင်းတစ်ကျောင်းတိုက်ခိုက်ခံခဲ့ရမှုနဲ့ပတ်သက်ပြီးအသက်18နှစ်အရွယ်လူငယ်တယောက်ကိုလူသတ်မှုနှစ်မှုနဲ့ဆွဲချက်တင်လိုက်ကြောင်းတရားလိုရှင်းသူတွေကဗုဒ္ဓဦးနေကကြေညာခဲ့ပါတယ်။တရားဆွဲဆိုခံရတဲ့သူဟာဓာတ်နဲ့ပစိံကိုအသုံးပြုပြီးမဲလ်မိုလက်တင်အထက်တန်းကျောင်းကကျောင်းဆရာနှစ်ဦးကိုတပ်ဖြတ်ခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။အဲ့ဒီလူငယ်ဟာကျောင်းသားပေါင်း1100လောက်ရှိတဲ့အဲ့ဒီကျောင်းကကျောင်းသားတယောက်ပဲဖြစ်ပါတယ်။အဲ့ဒီလိုတိုက်ခိုက်မှုဖြစ်ပြီးမကြာခင်မှာပဲသူဟာဖမ်းဆီးခံခဲ့ရပါတယ်ဒီလားကုန်ကိုင်းမှာတော့သူ့ကိုတရားရုံးတင်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တဲ့မနေ့ကမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဖိုင်းဒိုမီတာ24 kHz 12133ဖိုင်းဒိုမီတာ40 kHz 8433ဖိုင်းဒိုမီတာ51kHz 5809နဲ့ဖိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာစစ်ကောင်စီအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ဖို့ဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။
We're open to further engagement. I think we engage at official level, and we might.
ပြမထားအရေးယူတန်ခတ်ဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြီးဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေပါတယ်လို့နိုင်ငံခြားရေးဝန်ကြီး Penny Wong ကစင်ကာပူနိုင်ငံနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနရုံးခွဲမှာကျင်းပတဲ့အမေအဖြေကဏ္ဍမှာပုတ်ထုံးနေ့ကပြောဆိုသွားတာပါစင်ကာပူနိုင်ငံခီးစဉ်ပြည်မှာတော့ဆက်မှုအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုဝန်ကြီးဝန်ခရီးဆက်မှာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖက်ပြိုင်လတရနေ့နောက်ပိုင်းမြမဒီမိုကရေစီရေကောင်းဆောင်တော်အောင်ဆန်းစုကြည်နဲ့အတူစစ်ပွဲရဲ့အကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနာကိုလည်းစစ်တပ်ကဖမ်းဆီးထားတာပါရှောင်းတာနာဟာနိုင်ငံတော်လျှော့ချဲ့ဥပဒေချိုးဖောက်မှုအပအဝင်အခြားဆွဲချက်တွေနဲ့ပါရင်ဆိုင်နေရတာဖြစ်ပြီးသူ့ရဲ့အမှုကိုတရားရုံးကကြားနာရမှာလဲဩစတြေးလျတန်ယုံတာဝန်ရှိသူတွေကြားနာခွင့်မပေးပါဘူးသူ့ကိုလွှတ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာပြစ်ခတ်တဲ့နေ့ဖက်ပြိုင်လစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတင်ဖို့ရောင်းချခွင့်နဲ့ခီးတော်လာခွင့်ပိတ်ပင်တာအပါအဝင်တန်ခတ်ပိတ်ဆို့မှုအတော်များများကိုလည်းဩစတြေးလျအစိုးရကချမှတ်ထားတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမဲ့ဆက်မှုအင်အားကြီး G20 အဖွဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတက်ရောက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ပုံတူးနေကထွက်ခွာသွားပါတယ်။ G20 အစည်းအဝေးမှာယူကရိန်းပေါ်ရုရှားကျူးကျော်မှုကိုဝန်ကြီးဘလင်ကန်ကအဓိကဆွေးနွေးမှာဖြစ်တယ်လို့စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့လည်းအာရှကီးစင်မှာအလေးထားမှာဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်မြန်မာစစ်ကောင်စီကိုအပြင်းထန်ရှုတ်ချပြီးစစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းကိုဖျက်တောက်ရေးအတွက်ဆက်လက်ပြအားပေးဖို့ G20 အစည်းအဝေးဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးအတွက်အခွင့်အလမ်းကောင်းဖြစ်တယ်လို့လည်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘရင်ကအင်္ဂါနေ့ကပြောဆိုလိုက်ပါတယ် G20 အစည်းအဝေးအပြင်တီးတန့်ဆွေးနွေးပွဲတွေပါမြန်မာအရေးဟာအဓိကဆွေးနွေးမဲ့ကိစ္စတစ်ခုဖြစ်တယ်လို့လည်းပြောပါတယ်မကြာသေးခင်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့လည်းပြီးသန့်ဆွေးနွေးဖို့ရှိပြီးမြမအရေးထပ်သွင်းဆွေးနွေးမိလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
အစိုးရကိုလက်နက်ကင်တော်လှန်တဲ့အစ္စလာမစ်အဖွဲ့အဖြစ်ကနေနိုင်ငံကိုပြန်လည်အုပ်ချုပ်နေတဲ့တာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုလာမယ့်လမှာအုပ်ချုပ်မှုတစ်နှစ်ပြည့်တော့မှာဖြစ်ပေမဲ့သူတို့ကိုဖက်ပြပအစိုးရမှကားမှတရားဝင်အတိမမပြူကြဘူးလို့အမေရိကန်ပြည်အောင်စုကပြောပါတယ်။တကဘာလုံးတတဘောရဲဖြစ်ဖို့ဆိုရင်တော့ရုရှားတရုတ်နဲ့အီရန်နိုင်ငံတွေပါဝင်ရမှာဖြစ်ပေမဲ့အတိမပြူဖို့တော့စော်ပါသေးတယ်လို့လည်းအာရှတောင်ပိုင်းနဲ့အလဲပိုင်းဒေသဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေါ်နယ်လူက VOA နဲ့တွေ့ဆုံမေးမြန်းခါမှာပြောပါတယ်။တချို့တိုင်းပြည်တွေကတာလီဘန်တွေနဲ့ပုံမှန်ဆက်ဆံရေးတဖြည်းဖြည်းတိဆောက်လာကြပေမဲ့ဘယ်သူကမှတရားဝင်အတိမပြူတာမျိုးမရှိဘူးလို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်အမျိုးသမီးနဲ့မိန်းကလေးငယ်တို့ရဲ့အခွင့်အရေးတွေနဲ့လုံခြုံရေးရာကိစ္စရပ်တွေမှာတိုးတက်မှုရှိအောင်တာလီဘန်တွေနဲ့ဘလို့ချိတ်ဆက်ဆောင်နိုင်မလဲဆိုတာကိုပဲနိုင်ငံတကာအသိုင်းအဝိုင်းကအာယုံဆိုင်ဆွေးနွေးနေတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေါ်နယ်လူကပြောပါတယ်။အာဖဂန်ပြည်သူတွေအဆင်ပြေရေးအတွက်ရောဒေသရင်းတည်ငြိမ်ရေးအတွက်ကိုပါရှေ့ရှုပြီးတော့တာလီဘန်တွေအပေါ်ဩစာလွှမ်းမိုးမှုရှိလာအောင်မိတ်ဖက်နိုင်ငံတွေလိုပဲအမေရိကန်ပြည်ထောင်စုကလည်းအာဖဂန်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့လည်းပြောပါတယ်။အာဖဂန်မှာနှစ်ပေါင်း20နီးပါးကြာတပ်ဆွဲထားခဲ့တဲ့အမေရိကန်နဲ့နေတိုတပ်ဖွဲ့ဝင်တွေကိုနောက်ဆုံးရုတ်သိမ်းလိုက်ခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလမှာပဲတာလီဘန်တွေနဲ့တာလီဘန်တွေကအာဏာယူအုပ်ချုပ်လာတာပါအမျိုးသမီးတွေအပေါ်ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုမပြောင်းလဲဘူးတခြားလူနည်းစုတွေကိုအစိုးရအဖွဲ့မှပါဝင်ခွင့်မပြုသေးသမျှကတာလီဘန်တွေကိုတရားဝင်အသိမှတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ကအကြိမ်ကြိမ်ရှင်းလင်းစွာပြောဆိုထားတာလည်းဖြစ်ပါတယ်
နိုင်ငံပေါင်း58နိုင်ငံမှာမြောက်ကျောက်ယောဂဖြစ်ပွားသူပေါင်း6000ကျော်တွေ့ရှိပြီး80ရာခိုင်နှုန်းကဥရောပမှာဖြစ်ပွားနေတာလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေတရအဖြစ်ကြီးညာသင့်မသင့်ဒီလနောက်ပိုင်းလောက်မှာဆုံးဖြတ်ဖို့ခံမှန်းကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Tedros Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဗိုလ်ဒူးနေ့ကပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တကဘာလုံးမှာကူးစက်ပြန့်နှံ့မှုအတိုင်းအတာနဲ့ပတ်သက်ပြီးသူ့အနေနဲ့စိုးရိမ်ကြောင်းနဲ့ယောဂါနဲ့ပတ်သက်ပြီးစမ်းသပ်မှုနည်းတာဖြစ်ပွားတဲ့သူအရေးအတွက်များနဲ့ပတ်သက်လို့သတင်းမရရှိတာတွေရှိတယ်လို့လည်းသူကပြောပါတယ်။အာဖရိကတိုက်မှာပုံမှန်လိုပြန့်နှံ့ဖြစ်ပွားနေတဲ့အဲ့ဒီမြောက်ကျောက်ယောဂါဟာတုတ်ကွေးယောဂါနဲ့ဆင်တူပြီးတိတ်မပြင်းထန်ပေမဲ့အရေးပြားမှာတော့အဖုပိတ်ဒဏ်ရာတွေဖြစ်ပွားစေပါတယ်။လက်ရှိဖြစ်ပွားပြန့်နှံ့မှုဟာမေလကစတင်ခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုမှာအများစုကတော့အသက်21နှစ်နဲ့40အကြားအမျိုးသားတွေမှာဖြစ်ကြပါဗျ။အဲ့ဒီအထဲမှာအများစုကအမျိုးသားချင်းလိင်ဆက်ဆံတဲ့သူတွေမှာဖြစ်ပွားကြတယ်လို့ WHO ဥရောပဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဟန်ဟာရီစ်ပီကန်ကပြီးခဲ့တဲ့တောက်ကြံတွေကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့လည်းအိမ်တော်စုဝင်တွေလိင်ခွဲဆက်ဆံသူတွေနဲ့လိင်ဆက်ဆံခြင်းမပြုကြသူတွေနဲ့ကလေးငယ်တွေအကြားမှာလဲအဲ့ဒီယောဂါဟာဖြစ်ပွားတတ်တာအနည်းငယ်တွေးရှိရတယ်လို့လည်းပြောပါတယ်ခင်ဗျာ
သတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်ဆွေးမင်းတို့ပြောပြသွားတာပါခင်ဗျာအခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လင်းဖို့အချိန်ကြောက်လာပြီဖြစ်ပါတယ်ပထမအဦးဆုံးမြန်မာနိုင်ငံကအချိန်ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပါမယ်။ရန်ကုန်နဲ့မန္တလေးမြို့တွေမှာဖမ်းဆီးတရားစွဲဆိုခံရတဲ့နိုင်ငံရေးလှုပ်ရှားသူတွေအတွက်အမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေကိုစစ်ကောင်စီကဖမ်းဆီးအကြက်ကင်ဖိအားပေးတာတွေရှိနေတယ်လို့ရှင်းနေအတိုင်းအဝိုင်းကပြောပါတယ်။ဒီသတင်းပတ်အတွင်းမှာပဲနိုင်ငံရေးအမှုလိုက်နေတဲ့ရှင်းနေ10ဦးထက်မနည်းဖမ်းဆီးခဲ့ရပြီးသူတို့ကိုဘယ်နေရာမှာစစ်ဆေးနေတယ်ဆိုတာလည်းမသိရတဲ့အခြေအနေမှာရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
စစ်တပ်ကအာဏာသိမ်းမှုအပေါ်စန့်ကျင်ဆန္ဒပြသူတွေနဲ့အတိုက်ခံလုပ်နေသူတွေကိုစစ်ကောင်စီကပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောင်ချတာတွေဇက်တိုက်လုပ်နေတယ်လို့ပဲနိုင်ငံရေးအမှုတွေကိုပါလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေကိုလည်းဖိအားပေးရတွေအပြင်ဖမ်းဆီးမှုတွေပါရှိလာနေပါတယ်ရန်ကုန်တိုင်းအတွင်းမှာဒီတစ်ပတ်အတွင်းရှင်းနေ၃ဦးထက်မနည်းအဖမ်းခံရပြီးတော့သူတို့ကိုဘယ်မှာထိန်းသိမ်းထားတယ်လဲဆိုတာတော့မသိရဘူးလို့ရှင်းနေသူက VOA ကိုပြောပါတယ်
ရန်ကုန်ဘက်မှာတော့၃00လောက်တော့ဖမ်းနေလို့ပြောနေတယ်။လက်ရှိတော့ဒိုးကြီးမှာဝင်နေတာထောင်ရင်တော့ရောက်မလာသေးဘူး။ဖမ်းသွားတာပဲရှိတယ်။ဘယ်နေရာမှာဒီဒိုးကြီးဝင်နေဆက်လို့လည်းမရှိဘူး။မြို့သူကြီးနှစ်ယောက်နဲ့မြို့သားတစ်ယောက်တော့ပြီးတယ်။ကျားတို့ကအသေးသေးတော့လိုက်နေတယ်။ဟိုအတိအကျတော့နာမည်သိမရသေးဘူး။အေးမတိသေးဘူးဆိုတာကဘုံမင်းကြီးကဒီမှာကျားတို့ကအခုကတည်းကနာမည်ကျပြီးလောက်တာကထခြားမိသားစုရဲ့သမီးတွေကိုလည်းအမိသားစုတွေကနောက်ဆက်တွဲဆောင်ပြီးပြည်ရတယ်ရှိတယ်။အဲ့တော့ဒီမှာကျတော့အင်းကြီးကိုဒီမှာအပြန်လေးနေရအောင်
နောက်ဆုံးသိရတဲ့သတင်းတွေအရမန္တလေးဘက်မှာလည်းဒီတစ်ပတ်အတွင်းမှာရှေ့နေ၄ဦးထပ်မံအဖမ်းခံရတယ်လို့သိရပါတယ်။ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့ရှေ့နေသူကအခုလိုပြောပြလာပါတယ်။
ဒီလိုတော့တော့ဘယ်ရောက်အမှန်တော့အမှန်တော့ပတ်ပြီးတော့အခုကိုရှင်းနေရည်ဘယ်တော့များရတဲ့ပါဝါလေးပြတ်နေရတယ်နော်ဟိုကြောက်ကြောက်ဘူးတစ်ဆရာတော်တို့သူတို့လိုက်တဲ့ဟိုကိုတင်ရအောင်ကဖန်ဖန်သွားပြီအဲတော်တော်ကြီးနဲ့လည်းနှိမ့်ပြတာလို့ပြောတော့သူကဟိုတော်တော်ဆန်နေဘူးအောင်ပန်းတာကိုလည်းလိုက်တော့အဲဒီဘုံရမှုနဲ့ပတ်သက်ပြီးတော့ဆိုပြီးတော့တော်နေတဲ့ခါရေပြောရအဲ့ဒီဓမ္မတိကကနေဦးလို့ရှင်ပါဘူးညူးနေဆိုတာသူတို့ကဆောင်းချမယ်သူတို့ရန်သူတွေကိုဆိုင်ပေးနေတယ်ဆိုတော့အာရှိပါဘောနော်အဲ့တော့နောက်တော့အလကားလိုက်တာဆိုတော့ပို့ပြီးတော့သူတို့ကိုသူကဟိုဒီမှာကျွေးရတယ်အဲ့တော့နောက်ကတော့အာမကောင်းတာကိုပြရတော့သူတို့ကရာတိပန္နာလေသူတို့ကလည်းဘယ်နဲ့ညာကိုကိုက်တယ်ဘော
အဆိုပါရှင်းနေတွေဟာလဲမန္တလေးအိုးဘုအကျဉ်းဆောင်တွင်တရားရုံးကနေအမှုလိုက်ပြီးအပြန်မှာအဖမ်းခံရတာပါဖမ်းဆီးခံရသူတွေကတော့ရှင်းနေဦးသိန်းဝင်းအောင်နဲ့သူ့ဇနီးရှင်းနေဒေါ်သဲစုနိုင်ဒေါ်ခင်တန်းထင်ရှင်းနေဦးတုဒတို့ဖြစ်တယ်လို့သိရပါဗျ။မန္တလေးမှာပြီးခဲ့တဲ့ဧပြီ၈ရက်ကတောင်သူလယ်သမားတွေဘက်ကနေအမှုလိုက်ပါဆောင်ရွက်ပေးလေရှိတဲ့ရှင်းနေဦးစီသူကိုသူ့အနေအိမ်မှာရိုက်နှက်ခံရပြီးအကြမ်းဖက်ဥပဒေပုံမှန်နဲ့အမှုသက်ဆွဲဆိုခဲ့ပါဗျ။ရှင်းနေဦးစီသူနောက်မှာတော့မန္တလေးတိုင်းဝန်ကြီးချုပ်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်များဘက်ကနေအမှုလိုက်ပေးနေတဲ့ရှင်းနေဒေါ်ရွတ်နုအောင်ကိုစစ်ကောင်စီဘက်ကထပ်မံဖမ်းဆီးခဲ့ပြီးသူ့ကိုလည်းထောင်တသက်အထိပြစ်ဒဏ်ချမှတ်ခံနိုင်ရတဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပါငွေကြေးထောက်ပံ့ခြင်းဆိုင်ရာပုံမှန်50ညနဲ့တရားစွဲဆိုထားပါတယ်။အိုးဘိုတောင်အထူးတရားရုံးတရားခွင်များမှအပြန်ဖမ်းဆီးခံရမှုနဲ့နိုင်ငံရေးအမှုလိုက်ပေးနေတဲ့သူတွေဖမ်းခံနေရတာမို့ရှေ့နေအချို့ဟာနိုင်ငံရေးအမှုလက်ခံလိုက်ပါဆောင်ရွက်ပေးဖို့စိုးရိမ်လာကြပါတယ်။တချို့ရှေ့နေတွေကတော့အိုးဘိုတောင်အထူးတရားရုံးတရားဝင်ကိုမလာဝန်းတဲ့အထိဖြစ်လာတယ်လို့ရှေ့နေအသံဝိုင်းကပြောပါတယ်။ပြီးခဲ့တဲ့လကလည်းသခိုင်းတိုင်းမုံရွာမြို့မှာ NLD အစိုးရလက်ထက်သခိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးမိုးစောထွန်းအပါအဝင်ရှေ့နေ၃ဦးအဖမ်းခံခဲ့ရပါတယ်။နောက်ထပ်ရှင်းနေနှစ်ဦးထပ်မနေလဲလိုက်လံဖမ်းဆီးလို့တင်းရှောင်နေရတယ်လို့ညီဆက်သူတွေကဆိုပါတယ်ရှင်းနေတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ရှင်းနေသူကတော့အခုလိုမှတ်ချက်ပေးပါတယ
်ဒီဥပဒေရစတင်ကားလို့လိုနေတဲ့သူကြီးဒါဆိုရင်စကောင်းဆုံးဘယ်လိုလဲယူရဲစစ်ကောင်းဆုံးဘယ်မှာဝဲဖြစ်ဖြစ်ဥပဒေရစတင်ကားဝယ်ဖို့လိုနေတဲ့ပုံကိုတင်လာခံထားတဲ့ပုံကိုသူကဥရိယကုဏ္ဏစာဝေယနဲ့အလုပ်ကြီးသိနေတော့တယ်။အဲ့လိုလုပ်ကိုလုပ်တာကိုဗာဒီမှုတွေကိုလက်ပါဆောင်လို့ပါလာတဲ့ဥပ္ပဒ်တည်းအကြောင်းတစ်ခုနဲ့အရင်းနဲ့ဆောင်တော့ဘာသာတို့ကလက်ခံနိုင်ပြီးသားတယ်။ဆုံးမယ်ဆိုကြားသူစနေတယ်။တရားဥပဒေစုံမလို့ဒီကဒီတော့တဲ့စိစားကိုဆက်ပြီးတန်းနေမှာ။အဲ့လိုမျိုးပဲဒီစိတ်ကြောင်းကဒီကသိနေလို့ကိုမလုပ်ဘဲအတူဖြစ်နေနေနိုင်ငံရေးတရားမကြောင်နေနေသူတို့ဒီကြေးရဒုက္ခရဒါဆရာဆုံးကားရအရင်ကားရဆိုတော့ဒါတော့ဒီပါစင်နဲ့တရားဖြစ်တဲ့တရုတ်ဘာမှမဆက်မသေးဘူးပေါ့နော
်အခုလိုရှင်းနေတွေဖန်စီခံရမှုနဲ့ပတ်သက်လို့အခုချိန်ထိစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီပြန်ကြားရေးဗိုလ်ချုပ်စော်မင်းထွန်းကိုလည်း VOA က3ရက်တိုင်တိုင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရန်ကုန်မန္တလေးအပြင်ရှမ်းပြည်နယ်နောင်ချိုနဲ့ကချင်ပြည်နယ်တို့တွေမှာပါနိုင်ငံရေးအမှုလိုက်ရှေ့နေတချို့ဖမ်းဆီးခံရမှုတွေရှိနေပါတယ်။ဒီလူတွေကိုလည်းအကြမ်းဖက်ဥပဒေပုံမှန်တွေတက်ပြီးတရားစွဲဆိုထားပါတယ်။အာဏာသိမ်းပြီးကာလတစ်နှစ်ကျော်အတွင်းမှာဖမ်းဆီးခံရတဲ့ရှေ့နေစုစုပေါင်း20ကျော်လောက်ရှိပြီလို့ရှေ့နေအတန်းဝိုင်းကနေသိရပါတယ်ခင်ဗျာ
။ဒါကတော့နိုင်ငံရေးလှုပ်ရှားသူတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့ဥပဒေအကျိုးဆောင်ရှေ့နေတွေဖမ်းဆီးခံရတဲ့အကြောင်းရန်ကုန်ကပြေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြသွားတာပါ။ကြာတာပရင်းနေ့မနေ့ပဲ VOA ရဲ့အသံလွှင့်အစီအစဉ်လေးကိုလိုင်းလုံးမီတာ25 40 51တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုမတင်ပြမီကျွန်တော်တို့သတင်းပြေးပို့ခြင်းနဲ့သတင်းဆောင်မတွေကိုဆက်လက်ထုတ်လွှင့်ပါအောင်မယ်။အခုတော့မြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပါအောင်မယ်။ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာအထောက်အထားမဲ့မြန်မာတွေနေစဉ်ဝင်ရောက်လာနေပြီးမနေ့ကဟိုင်ရန်မြို့နယ်ထဲမှာဖမ်းမိသူ40ကျော်အပါအဝင်မြို့နယ်ရဲစခန်းအသီးသီးကအထုတ်ခန်းနေမှာလဲမြန်မာတွေ400နီးပါးလောက်ရှိနေတယ်လို့ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမာကဆက်ပြောပြပေးမှာပါခင်ဗျာ
Family နယ်စပ်ဆုံကလာပြည်နယ်ထဲမှာ အထောက်ထားမဲ့မြန်မာတွေနေ့စဉ်ဝင်ရောက်လာနေပြီးမနေ့ကဖမ်းမိသူ40ကျော်ရှိပါတယ်အခုဆိုရင်ဆုံးကလာပြည်နယ်ထဲမှာမြန်မာနိုင်ငံသား400နီးပါးလောက်ဟာမြို့နယ်အသီးသီးကအချုပ်နဲ့ရဲစခန်းတွေမှာဖမ်းဆီးခံရတယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဟဲ့ရံမျိုးတာဝန်ခံဥပရီကအခုလိုပြောပါတယ
်အရင်ရက်ကလည်းသူတို့ဆစ်ချရောက်ဖမ်းတာပေါ့နော်ပထမနေ့ကမင်းညကတော့၄၀တယောက်ဆိုပါဆိုအဲမှာထပ်ပြီးတော့ဖမ်းထားတယ်ဖမ်းထားတာကဒီနေ့ကျွန်တော်တွားတွေ့ဖြစ်တယ်အဲသူတို့ကတော့မလေးကိုတွားတယ်လို့ပြောနေမှာဟုတ်ကဲ့မလေးရှားကိုတွားတဲ့အတွက်ဒီလက်ခီးမှာဖမ်းဆန်းထိတာပေါ့တွားတွေ့တော့သူတို့အတွက်နေရေးထိုင်ရေးတွေအမတမအခက်ခဲတွေဖြစ်တယ်အဝတ်အစားတွေမရှိဘူးအဲအတွက်ဒီနေ့အမျိုးသမီးတွေအတွက်ကျွန်တော်အဝတ်အစားတွေတွားပြီးတော့တေးဖြစ်တယ်။လာတယ်မအခုဖမ်းမိရရက်ဆက်ဒီရက်ဆက်ရက်ဆက်ဖမ်းမိနေလေဟုတ်ကဲ့ဖမ်းမိနေရိုးနေရတယ်လည်းဖမ်းမိနေကျွန်တော်တို့ဒီဥစားဟိုတနေ့ကကျွန်တော်တွားပြီးတော့ထမန်းအကျွေးဖြစ်တာကျွန်တော်တို့ဒီရိုးနေကြတယ်ပါတယ်နောက်ပြီးတော့ဟိုင်လူတွေပါတယ်အကုန်လုံးမစင်လဲ6ရောက်ပေါ်တော့ကျွန်တော်တွေးခဲ့တာဒီတန်းကလေးရက်ဆက်ထမတွေးခဲ့တယ်ဟုတ်ကဲ့ကျွန်တော်ထမန်းတွားကျွေးတော့တွေးခဲ့တယ်မအခုကျွန်တော်တို့ရိုးဒီစောကလာခိုင်အထမ်းမှာတော့ရက်ဆက်ခန်းလိုက်လို့လည်းပဲမပြည့်နေတယ်ရက်ဆက်ခန်းလည်းမပြည့်နေတယ်ဟုတ်ကဲ့ကျွန်တော်တို့ဖမ်းစီကန်ထိတဲ့လူတွေတော်တော်များတယ်အကုန်လုံးအခုဆိုလို့ရှိရင်400နေမှာပြန်ဖြစ်သွားပြီပေါ့နော်ရေစခန်းစုစေကုမှာဆိုလို့ရှိရင်400နေမှာပြန်ပြီးတော့ဖြစ်သွားပြီ
ဖက်စီခံနိုင်ရတဲ့မြန်မာတွေဟာမြန်မာပြည်ထဲမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးနဲ့အလုပ်ကံအခက်အခဲတွေရွာတွေမှာနေအိမ်တွေမီးရှို့ခံရတဲ့အတွက်လည်းအင်းနီနာချင်းနိုင်ငံတွေမှာရရအလုပ်လုပ်ဖို့အတွက်ထွက်လာခဲ့ကြတာလို့လည်းဆိုပါတယ
်လာတာကတော့မှတနေ့တနေ့ပုံများလာတာပဲဘလောက်ပဲဖန်ဖန်လာတာကတော့အရင်တည်းပုံများနေတော့ကျွန်တော်ရေးရေးတနေပြုံးလို့ရတယ
်ဟုတ်တယ်ဟုတ်
ကျွန်တော်ပြည်ထောင်ပြဿနာတွေကြောင့်အခုကလူတွေကဘယ်လိုပြောမလဲဆိုတော့ကျွန်တော်နားထဲမှာကြားတာကတော့အင်ကိုရောင်းရင်ရောင်းမရောင်းရင်လည်းမင်းချုပ်ခံရမယ့်အတူတူအင်ရောင်းပြီးတော့ဒီပြေပထိုင်းတော့မလေးရှားတော့ထွက်ကြတာပေါ့နော်သူတို့အပြတ်ဆွန်ပြီးတော့အဲ့လိုထွက်လာတာလည်းများတယ်လို့ကျွန်တော်ဟိုဒီအလျှောက်ခေကလူတွေကိုယ်တိုင်ပြောပြတယ
်ပြီးခဲ့တဲ့ရက်ကတော့ထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကနေမလေးနယ်စပ်ကိုသွားမဲ့ကားတစီးဟာဆူရက်တာနီပြည်နယ်ထဲမှာတိတ်မောက်ခဲ့တာကြောင့်ကားပေါ်မှာပါလာတဲ့အထောက်ထားမဲ့မြန်မာ20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ထိုင်းလူကြိုရေးတပ်ဖွဲ့တွေကလူညုံရေးတင်းကျပ်စွာချထားပြီးဖမ်းဆီးနေပေမဲ့ထိုင်းမြန်မာနယ်စပ်ပြည်နယ်အသီးသီးကနေနေ့စဉ်မြန်မာနိုင်ငံသားတွေဟာအစုလိုက်အပြုံလိုက်ဝင်လာနေစေဖြစ်ပါရဲ့ရှင
်။ဒါကတော့ထိုင်းမလေးနယ်စပ်မှာတရားမဝင်မြန်မာတွေဖမ်းဆီးခံရတဲ့အကြောင်းကို VOA သတင်းတော်မအေးမှပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာဆောင်းပါးတွေကိုတင်ပြပေးပါအောင်မယ်။ဖေဖော်ဝါရီလ24ရက်နေ့မှာရုရှားသမ္မတဗလာဒီမာပူတင်ယူကရိန်းကိုမကျူးကျော်ခင်အချိန်အထိဥရောပသမိုင်းမှာအမှောင်ခေတ်ဖြစ်ခဲ့တဲ့စစ်ရေးတိုက်ပွဲဟာသမိုင်းပြတိုက်ထဲမှာပဲရှိနေခဲ့ပါတယ်။ဒါပေမဲ့ရုရှားနဲ့အနောက်နိုင်ငံတွေအကြားကွဲလွဲမှုတွေဟာပျောက်ကွယ်မသွားပါဘူး။လက်ရှိဆက်ဆံရေးအခြေအနေအားစစ်ရေးတိုက်ပွဲအသစ်တစ်ခုကိုစတင်လိုက်တာဒါမှမဟုတ်ယခင်ရှိပြီးသားစစ်အေးတိုက်ပွဲရဲ့အဆက်ဖြစ်တယ်လို့သူတေတီတွေကပြောဆိုပါရယ်ရုရှားနိုင်ငံမော်စကိုမြို့ကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာလွန်ခဲ့တဲ့လေးလကျော်လောက်ကရုရှားကယူကရိန်းကိုစတင်ဝင်ရောက်တိုက်ခိုက်လိုက်တဲ့အချိန်ကစပြီးကဘာကြီးကပြောင်းလဲသွားပါတယ်ရုရှားနဲ့အနောက်နိုင်ငံတွေအကြားပဋိပက္ခတွေပြန်ဖြစ်လာပါတယ်အခုလိုဥရောပမှာတစ်ခါပြန်ပြီးတန်ကလကချောင်းအောင်လှုပ်တာဟာနေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်တယ်လို့ရုရှားခေါင်းဆောင်တွေကစပိန်မက်ဒရစ်မြို့မှာပြုလုပ်တဲ့နေတိုးထိပ်သီးအစည်းအဝေးအပြီးမှာပြောဆိုပါတယ်ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးအလက်ဇန်ဒါဂါရှကိုကအခုလိုပြောပါတယ်
Как мне кажется, главный вывод, который мы можем
It seems to me that the best conclusion we can make is that
1949ခုနှစ်မှာနေတိုးအဖွဲ့ထူထောင်စဉ်ကအခြေအနေမျိုးကိုပြောင်းရောင်းနေပြီလို့ကောက်ချက်ချတာအသင့်တော်ဆုံးဖြစ်ပါလိမ့်မယ်ဆိုလိုတာကတော့စေရေးကိကာလာတုန်းကလိုလုံခြုံရေးနဲ့စစ်ဖက်ဆိုင်ရာလုံခြုံရေးအခြေခံအခြေအနေမျိုးပြောင်းရောက်နေတာပ
ါနိုင်ငံတကာအတိုင်းအဝိုင်းကနေအထူးကြံနေတဲ့ရုရှားသမ္မတဟာသူ့မှာကြံရှိနေတဲ့မဟာမိတ်အနည်းငယ်နဲ့ပုံမိုခိုင်မြဲအောင်ကြိုးပမ်းနေပါတယ်အထူးသဖြင့်တော့ဘယ်လာရုစ်ခေါင်းဆောင်အလက်ဇန်ဒါလူရှင်ကိုနဲ့ဖြစ်ပါတယ်သူတို့နှစ်ဦးမှာနှစ်နိုင်ငံပေါင်းစည်းရေးအစီအစဉ်ရှိပါတယ်တစ်ဖက်မှာအနောက်နိုင်ငံနေနဲ့ပြိုင်ဆိုင်နေရတာဟာလည်းဒီအစီအစဉ်ကိုအားပေးသလိုဖြစ်နေပါတယ်သမ္မတပူတင်ကအခုလိုပြောပါတယ
် Unprecedented political and sanctions related pressure exerted by the
မကြုံဘူးလောက်အောင်ထူခဲ့တဲ့နိုင်ငံရေးနဲ့ပိတ်ဆို PR ပေးမှုတွေဟာနှစ်နိုင်ငံပူးပေါင်းရေးအစီအစဉ်ကိုပုံမှန်မြန်ဆန်သွားအောင်တွန်းအားပေးနေပါတယ
်အုပ်စုတွေကွဲနေတဲ့ဥရောပမှာတစ်ချိန်ကဆိုဗီယက်ယူနီယံအဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ယူကရိန်းနဲ့မော်လ်ဒိုဗာနိုင်ငံတွေကအနောက်နိုင်ငံတွေနဲ့ပူးပေါင်းဖို့လိုလားနေကြပြီးအခုနောက်ဆုံးဥရောပသမဂ္ဂ EU မှာပူးပေါင်းသွားတဲ့အတွက်ရုရှားအတွက်စိုးရိမ်စရာဖြစ်နေရတာပါဒ Tapi malay Rusia atau Adika suhi muka ni dua pilih lo lila duri ka biasa barai. Moscow cerai nengan jaya muara lila ipuat ku pilih. Rusia nengan ka iya kongsiya nyu jaya muzo. Andrei Kotunov ka aku lo tunda biasa barai.
Российское руководство.
The Russian leadership is mostly concerned by the deployment.
Rusia kongsong ni Adika suhi jaha di nengan ni ya ni nemai tema. Jangan urus si ye cikan asal uri. Lau cara le kisah web sih barai. Tapi mana ujubah tama kata, lawan ini saya kisah ini, tapi biar masih ada. Ukraine ujubah tama kata bukan ini ha, ni tuh ne bukan ini lah Rusia kami suing mau.
Tama tidur le zaman le, ni tuh ne pada bi suing nari sih barai. Moscow mungkin tu upi de Pavel ga aku lu piu barai.
We are not aggressive, but you, NATO, do not occupy our space.
Chenoruga yanlu duwe mahu babu, Nedoga yanlu duwa. Chenoruya niyaru matain paybane. Tioya mesoyen chenoruga kamyaruga matibu, kamyaruga chenoru nenmeko mati nelu. Tamra putem biora taymamre.
Rasham yogan upide, Irina garo. Rasham yomien tanja terindau dwe mahu pusurago teja au mebare.
I do not consider NATO hostile. Neither do I consider it as targeting against Russia.
NATO ga yan lo le lo chama a myin maw. Russia go pyet mat tha yoe le lo le ma myin mi baw. Cha ga ro au su a chou si wa ba. Pyo a me so yin di kaisa ma Russia a twe de song dia chain chaw mu shi le lo ma myin maw.
Europa ma dutiya se a tai pwe pyan phit la bi. Tan kala ga a tit taku that phit la pyan bi. Da ma ma hoh. Yen Shibida se e tai bwe ha, Berunga ma mbi songe bulu, Moscow ma shire dure garo, tenite tene po bi yongchi lani zabare. Dagaro, se e tai bwe ke piyanyao ne bi lo, tongda piyosu jedi zang timbya pege raba, kusale timbya pe lo re zang at ku garo, kabatala ga zang dari, zang sen bwe chenpa ni jadalu, Ukraine ma le chenpa ni zabare. Sipi ne re Ukraine ga zang sen bwe garo miyaya da yo, kanza chepa kwe bia ni bare.
ลิซาเบธเล่ทรินเปโบทารากูมัตเต็งกีไทกาเซปเปียวเปียวเปบามะเคะยูเครนเหยาะปายงาชานิเฮปญูฮาซูยินซิสซาจิงกะเรกะเล่นเนจีจันคันยาราบาอะแทตันจองตูโอฮาเบบีเน็ตส์กะร่อเฟปวายลา 20 เลียนนี่รัสเซียจูโจเซมตันเกงกะจองเตคเคียเรนี่ริกูเปลี่ยนตรียานี่บาเดอีบีลาทีจองเปียนมะเตคเคียโทบาบูออดินาสตอฟออบอทีมตันเคงกะยัชเชจองเป้ทาปิร่ออตันรื่ออาลองยัดทาเคราบา Jangan apa ini cipta dekat buaya, tamam hulai jangan sampai ni betul. Betul, mama biasa rasa lu ulah kat biasa.
Onas bulov.
Jangan apa ini lu dekat buaya tu, city central sana mah jauh biro ni ya tamat habi. Cuma ru alam pusat ni sembiro senyap jauh biasa.
Har nama.
Sembiro mikan ni aku ni cini duga bama betul rawabu. Stanley Slab Sanyak Yaguta de Jiangsheng Tapong Li Ha Su Yen, Sika La Duen Ji Bien Ya de Pishman Li Gu Bo Luen Si Ba De.
Sangat teman cebi lesi kita ni apa? Ukraine di duri itu ayo, Jambi dua duri apa? Di ekai tan rigo. Tapong sa Audi lema tensi tabu, Yeji de surat teja bare.
Tapi melay kiap kalum yo Jambi cuma ro, Poma Chini yo piang Juzah Taja bare. Ukraine pada sekarang siang, nampaknya sedang kunjungi Ukraine kebalun saya siamnya susun, atau Protokol Karo tu ye sedingkan jangan buat kucingi barang.
Kiev masih jadi jangan sen ugaro terus mitazu de semurine itu jangan lukurai terluja barang, jangan si ugaro online karena luluja barang.
Dilo kalam yo ma ang buwe kan akan na deku jimpa bu din do pa mla sura gu turu sunwi ke jare lule tuga piyo bare.
Nisto me poche karnavalo, nisto
me poche karnavalo. Jowen shimbwe tamam ho le, kozo ni buwe tu buwe rugo bedu ma lo chen jababu. Bedu ma le piyo jababu.
Lene jidan jimin tandan kanyare maiko lai ma ro, zoom nebe akan na jimpa ki ya bare. နောက်ဆုံးအချိန်မေလအစောပိုင်းထိစောင့်ခဲ့ပါတယ်။ကလေးတွင်နဲ့ဆရာတွေအများစုအင်ဂျင်ရောက်လာမယ်လို့ယုံကြည်ခဲ့ကြပါတယ်။ဒါပေမဲ့အထူးသဖြင့်ဒီဒေသမှာလက်နက်ကြီးတန်းကပြင်းထန်လာခဲ့တာကြောင့်လူကိုယ်တိုင်တက်ရောက်တဲ့အခမ်းအနားလုံးလို့မရဘူးဆိုတာကိုနားလည်ခဲ့ကြပါတယ်လို့သူမကပြောသွားတာပါ။ချောင်းစင်ပွဲအခမ်းအနားမရှိတာကိုစိတ်မကောင်းဖြစ်မိပေမဲ့ဒီချက်ပေါ်ပြီးအရေးကြီးတာတွေရှိပါတ အိုလာဗာဘီနက်ကပြောပါတယ်။ဒါကဝမ်းနည်းစရာပါ။ဒါပေမဲ့ကျမတို့အသက်ရှင်ပြီးကျန်းမာနေတာကိုဝမ်းသာပါတယ်။ဒီထက်အရေးကြီးတာမရှိဘူးဆိုတာကိုလည်းနောက်တော့နားလည်လာခဲ့ပါတယ
်။ဒါကတော့မတ်တိန်ကြီးတိုက်ပြောပြသွားတာပါခင်ဗျာ။ဗီဒီယိုရဲ့ဂျာတာပရင်းနဲ့မနက်ပတ်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။မကြမီပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်ခင်ဗျာ
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American Time ရဲ့ကြာတာပရင်းနဲ့မနက်ခင်းအတန်လွင့်စီစဉ်တွေကို line number 25 kHz 12113ညာ line number 40 kHz 0413ညာ line number 58 kHz 0955တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးသုံးသပ်ချက်လူလူနဲ့စမ်းမရေးအကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့မြမရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြမအပြောင်းလဲအတွက်နိုင်ငံတကာဖိအားဟာအင်မတန်အရေးပါပါတယ်ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစိဖိတ်လုံခြုံရေးလေးလာရေးဌာနကပမောက္ခမီမီဝင်းဘတ်ကဆိုပါတယ်အာနာသိန်းစစ်တပ်နဲ့ဖီဇန်ရေးအင်အားစုတွေရဲ့လက်ရှိအခြေအနေကိုလည်းတစ်ချိန်ကမြမစစ်အရာရှိတွေကိုပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုတိယဗိုလ်မှူးကြီးအငိမ့်စာမီမီဝင်းဘတ်ကနှိုင်းရှင်ဖော်ပြထားပါတယ်။အသေးစိတ်ကိုတော့ပမ်မော့ခဘတ်နဲ့ဥကြော်ဇန်သားတို့ကဆွေးနွေးသုံးသပ်ထားတာကိုနားတော်လာရှင်းနေပါပြီ
။ပမ်မော့ခမီမီဝင်းဘတ်ကဒီကနေ့ကြိုးစားခြင်းနာကတော့ဥပိန်စိန်အစိုးရတက်ပြီးကလေးကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်ချင်းဆက်ဆံရေးဆိုရက်ပုံမှန်တစ်ခုကြတော့ချင်ပါရဲ့ဆိုအဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံမှန်မျိုးရှိခဲ့တယ်လဲအခုတော့ပြတ်သွားပြီပေါ့နော်အဲ့ဒါဟုတ
်ကဲ့ရှင့်ဟိုမြန်မာနိုင်ငံပေါ့နော် democracy transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့တချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှာတက်တာပေါ့နော်အကြောင်းမှာတက်တာဒီပြည်ရဲ့ခဏခဏပြောတဲ့ဥစ္စာ training ဆိုတာမှာတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအကြီးကြီးဆိုင်ရာဆက်ဆိုင်ရေးနောက်ပြီးတော့ civil military relationshipyou know the democratic government out my boy the system to come out civil military relationship ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသိရအောင
်အဲ့ဒီဆက်ဆံရတာကိုပြတ်သွားပြီပေါ့နော်အနာသိနေတော့မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးကဒီ US ကနေ sanction လောက်ထားပါတယ်ဒီမှာစစ်တပ်က
အခုရုရှားက Ukraine ကိုကျူးကျော်ပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပုံပြီးအဆန်းဝေးသွားတယ်လို့
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးလာတာဒီလောက်လောက်မရှိဘူးပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အနာသိမ်းတာနဲ့ဟို democratic elected ဝင်ရည်ကိုဖမ်းဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ
်တချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရေးယူမှုမြန်မာနိုင်ငံဒီမိုကရေစီနားမှာကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွန့်ဆောင်မှုတွေကဖိတ်ချောက်မှုရှိပြီးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပြည်ထောင်စုကြောင့်လည်းဘယ်လိုပြောလို့ပါလဲခင်ဗျာ
။ဟုတ်ကဲ့ကျမတို့ဒီတမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြန်လေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ကသွားတွေ့လဲဆိုတော့သူတို့အဓိက၃ချက်ပါတယ်။အဓိကဆုံးလေအဲပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကြတော့အကြီးကြီးဆိုင်ရာကဖိအားအဲ့ဒါကနောက်သုံးချက်နောက်ကကြတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးသွားတွေ့တယ်ဆိုတော့ဒီဥစ္စာအကြီးကြီးဆိုင်ရာရဲ့ဖိအားအရန်ကြီးကြီးတယ် and အဲ့ဒီဥစ္စာကိုအတွက်ကြောင့်လည်း US ကဒီဘက်ကနေပြောပေါ့နော်ဥဆောင်ပြီးတော့ဒီဘလူးနီးနဲ့ဖိအားပေးရမယ်ဆိုတာဆောင်ရွက်နေတာပေါ့နော်အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟိုနောက်ပြီး diplomatic ပေါ့နော်ဟိုဝင်နေ ASEAN တို့နဲ့ဝင်နေတဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့အတူတူပေါင်းပြီးတော့လုပ်တဲ့ဥစ္စာပါအဲဒါကြောင့်မလို့လည်းဒီဖိအားကအများကြီးရှိလာတာ
ဆက်နေပြီးကြောရဲ့တုံးချက်မှာပြည်သူတွေရဲ့ဆန့်ကျင်ဥကြောင့်အဲ့ဒါကတော့ဒီမနိုင်ငံသမိုင်းမှာတစ်ခါမှမကြုံဘူးတဲ့အောင်ကြီးမာရဲ့ဆန့်ကျင်ဥကြောင့်တွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းစကားတောင်နေမိပါရဲ့ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအားအနတ်ပရက်ရှာရှိပါရဲ့လားလူတွေကညှိကြွားရတဲ့အဲ့ဒီကြောင့်အဲ့ဒါပူပြီးလုတ်တဲ့ဖီအားပူပြီးပြေးတဲ့အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါရဲ့ကျွန်တော်အဲ့ဒီကြောင့်ကြည့်နေတာပါအထူးသဖြင့်စီဝေးအချင်းတန်ခပ်ပြီးဆိုရနေမှာဟိုရေနံတို့ဘာလို့ဆိုရင်သူကမသိဆိုဘူးဖြစ်နေတယ
်တကယ်ဆန်ချင်တာ US State Department ကနောက်ထပ် sanction တုတ်ထလာကြပြီဆိုတော့အဲ sanction ကတစ်ခေတည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေနံနဲ့ဥစ္စာလည်းသူတို့ချိန်ပေါ်ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေနံနဲ့ပတ်သက်ပြီးလုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်းလာပဲနဲ့လုံလိုက်မယ်ဆိုလို့ရှိရင်စန်တမန်နဲ့ပတ်သက်တဲ့အထီးအားနဲ့မှသွားပြီးတော့ညှိနိုင်တယ် right ဆိုအဲဒီကြောင့်မလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွင်းဝေးပြီးတော့အလုပ်ကြရတယ်လို့ဟုတ်တယ်လို့ကျွန်တော်တွေးနေတယ
်ဒါပေမဲ့လည်းတခုစဉ်းစားမိတာအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူကန်ကန်ဖီရှာယောဘနိုင်ငံတွေကပို့ပြီးတော့အထက်ကျုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ဒီနာဘယ်ကလည်းရရပူပြီးလိုအပ်နေတဲ့သဘောသလိုငါဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆော်ဒီအရေဗျားအပါအဝင်ပေါ့လေမီဒလ်အီးစ်နိုင်ငံတွေကိုသူကရေနံပူပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတာကြားရတယ်သူကလက်မခံကြဘူးရဲ့ဆိုတော့မြန်မာနိုင်ငံကရေနံကလည်းဘာပဲပြောပြောသူကပူပြီးလိုအပ်နေလို့များသူလက်ပိုက်ကြည့်နေဥမာတခုချောက်လို့
ကျတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာအရေးပြည်ကြီးဆိုင်ရာဆက်ဆံရေးရလည်းပါသေးတယ်နော်ဆိုဟိုရုရှားနဲ့ယူကရိန်းကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အငြင်းညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးစူးစမ်းဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဆိုတော့မြန်မာအချက်သုံးချက်ထဲမှာစံပြမှုရဲ့လူကြီးပါပြရဲ့နောက်နံပါတ်3ချက်ကပုံပြီးစိတ်ဝင်စားဖို့ကောင်းတဲ့ perception so sit down and elite ဆိုတော့ကျွန်တော်နားလည်တာဥမာရင်ဖိလစ်ပင်းစ်မှာဖြစ်တဲ့ကိစ္စမျိုးလားရမ်မော့စ်တို့ only they တို့မာကိုဆုံကသူတို့ defect လုပ်လိုက်တယ်ဒီလူဘက်ကိုဗတ်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရစင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လား
ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာ out defection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထဲမှာတဲ့ခွင်းဆယ်ရာလိုက်ဆုံးလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမျိုးကြောင့်မထွက်နိုင်လို့တန်နေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အတိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့လိုမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆို crony စီလေ elite ဆိုလို့ရှိရင်မြန်မာနိုင်ငံမှာကြတော့ crony ဆိုပြောလို့ရတာပေါ့နော် crony တဲ့သူတို့လိုက်ဖမ်းနေတယ်သူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တကူကအဲ့ဒီ elite တွေကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မို့သူတို့ကလိုက်ဖမ်းနေလို့ကျွန်မခံမှန်းလို့ရတယ်ပေါ့နော်ခံမှန်းလို့ရတယ်ဆိုတော့ဒီခုလုံးပြန်ပြီးကြည့်လိုက်လို့ရှိရင်ဒီ defection ဆိုတဲ့ဥစ္စာကတော်တော်များများသမိုင်းနဲ့ပြန်ဆက်တစ်ခါမှမတွေ့ဘူးရဲ့ level ပေါ့နော်ဖြစ်လာပြီလို့ကြည့်လို့ရတယ
်ဟုတ်ကဲ့မိမိကိုယ်တိုင်တမဟပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစူးစီးတက်သူတို့ကတော်ပြီးလိုက်ချပေးတယ်ပြညာသင်ပေးတယ်ဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာတော့သူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီ democracyအချင်းကိုအောက်မှနေရတဲ့တမန်တော်တခုဖြစ်ရေးကိုသူတို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့ပြောရပါတယ်ခင
်ဗျ။အဲဟုတ်ကဲ့ကျမကသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်ညတော့အချင်းကျမအချင်းချင်းအဲ့ဒီမှာကျတော့သူတို့ကအဲ့တုန်းကအများကြီး expectation ရှိတယ်expectations of them
yeah
okay the audience အများကြီးသူတို့မှာရှိတယ်အဲ့တော့သူတို့ကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှာရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လှုပ်ချင်တယ်အဲ့လိုလှုပ်တဲ့အခါမှာလဲသူတို့ကိုလေးလေးစားစားနဲ့နော်ဟိုအကုန်ယူစွာသူတို့လှုပ်ချင်တယ်အချိန်လုံးကလဲဒီမှာလှုပ်တဲ့အခါမှာဒီကဘာလုံးကလဲမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချိန်ကြီးနေနည်းနည်းအချိန်ကြီးရပါဘာလို့ဆိုတော့စစ်တပ်ကိုနိုင်ကဒီ democratic transition ကို အာလုတ်ပြီးလိုက်တယ်ဆိုတော့လူတွေကတခါရဲ့အရင်နဲ့အံ့ဩပြီးတော့သူတို့လက်ခံကြတယ်ပေါ့နော်တော်တော်ကျုံ့ကြတယ်ကျုံ့ဆိုအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှိရင်တခါရဲ့သူတို့ကိုလုံးဝဟိုလူတို့လိုမျိုးချင်ပြီးတော့လုံးဝဟိုနည်းကြည့်ပေးလိုက်ကြရဟုတ်တယ်အဲ့ဒီခါရဲထိုးကြပါတာပေါ့နော်ဆိုကျွန်မတခါလေးကြရင်ကျွန်မစိတ်ထဲမှာလည်းတခါလေးကြရင်အဲ့ဒီစစ်ဘိုးကြီးရေကိုကျွန်မပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့အာမြင်မိတယ်သူတို့အဲ့ဒီအချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့ညှော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူကအရင်ပဲ excited အဲ့ဒီအချိန်မှာအရင်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးပဲဒီခါရဲကိုဟိုနည်းနည်းကိုအဝီစီတဲ့ကိုဝင်သွားတယ်ဆိုတော့သူတို့အတွက်လည်းကျွန်မတော်တော်တခါလေးကြလို့ရှိရင်စိတ်မကောင်းဘူး
ဒါမဲ့လောလောဆယ်မှာသူတို့အစည်းကလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုတာလည်းသိတယ်လက်အောက်ကတမတော်တဲ့ဝန်ထမ်းတွေကသူတို့မချိနှက်ကြဘူးသူတို့ဘွားပေါ့ချင်းကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိသို့တော်လည်းဘာကြောင့်သူတို့ဟာအစည်းကလုံးနဲ့ဖြစ်နေကြလဲလို့ထင်ပါကလေး
ကျမဒီ interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့မှာအလုံးတလားတော့အများကြီးလည်းမရှိတော့ဘူး။ဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပေါ့နော်။တကယ်လို့အပြည့်အစုံရှိမယ်ဆိုရင်လူ၈၀၀ရှိရတယ်။အခုဟိုတလောကထွက်လာတာသူတို့ပြောနေ150လောက်ပဲရှိတော့တယ်။အဲ့ရှိတဲ့150တွေမှာလည်းသူတို့50ရာခိုင်နှုန်းကပဲ combat ready နော် combat ready ရှိတယ်။ဆို85ယောက်လောက်ပဲရှိတော့တယ်။ဆိုတိုက်ရင်တစ်ခုမှာအရှိတဲ့လူတွေကလည်းသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်။အာလုံးဝ site မလုပ်ချင်တော့ဘူး။ဒါတချို့တွေကြတော့အရန်အသက်ကြီးနေပြီ။အာဟိုဆိုပါတော့ surgeon တွေပါလေနော်။သူတို့တက်တက်လုံးကလည်းစစ်တက်ထင်ပါပဲသူတို့လောက်တော့ဘယ်လိုမှထွက်လိုက်လို့ရှင်လဲသူတို့မှစားရတောက်ရဘာလို့မလဲဆိုသူတို့စိတ်ပူရဲ။နောက်ပြီးတချို့တွေကြတော့လည်းသူတို့ရဲ့မိသားစုတွေပေါ့ဟုတ်တယ်မလား။အခုချိန်မှာစစ်တက်ကမိသားစုတွေကိုလည်းအရန်နဲ့ကြိုင်နာရင်ဆိုတော့အဲ့ဒီဥစ္စာတွေလည်းကိုင်းမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တပ်ကသူတို့ကိုပါလေချုပ်ခိုင်းနာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistics ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိတယ်ဟုတ်က
ဲ့နောက်တစ်ခါလည်းကြောင့်နေချင်ပါလေလက်နက်ကန်ပြီးတော့ဖြန့်ဆန်းနေရတဲ့ EAO တွေနဲ့အခု PDF တွေသူတို့ရဲ့အင်အားတော်စာစီကျွမ်းကျင်တဲ့ပုံစံတွေနဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ညွန့်မှုသူတို့ရဲ့ unity strength အဲ့ဒါတွေကိုမိမိဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီလိုဆိုသူတို့ကိုကျမ B+ အတွေ့အကြုံမရှိသူတို့က training လည်းမရှိဘဲနဲ့ဒီလောက်ထိလုပ်နိုင်နေဆိုတော့တော်တော်ချီးကျူးစရာပဲအပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါအေးအထိရမယ် A+ ရတော့မလို့ဒီလိုဆိုလုပ်နိုင်တယ်လို့ကျမသုံးသပ်သိရ
ဥကြောဆန္ဒတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြခဲ့တာပါအခုဆက်လက်ပြီးတော့လူတို့နဲ့ကျမရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့ဝမ်းချုပ်စီတဲ့မူရင်းအဓိကအကြောင်းအရာတွေနဲ့အဓိကမဟုတ်တဲ့အကြောင်းအရာတွေကိုအတိုင်းအမြန်ခွဲစိတ်အထူးကဆရာဝန်ကြီးပါမောက္ခဒေါက်တာဦးဝင်းမွန်နဲ့အတူဒေါက်တာတန်းစောကတင်ပြထားပါတယ်
ရက်ကလန်ကိုခွဲစိတ်ဖဲထုတ်ကုသမှုခံယူထားတာမျိုးခါအုံညိုးကိုထိခိုက်ဒဏ်ရာရတာမျိုးနဲ့အသက်ကြီးလို့လှောင်ရှားမှုနေသွားတာမျိုးတွေကြောင့်ဝမ်းချုပ်ဝေနာခံစားရနိုင်တယ်လို့သိရပါတယ်စေဝါတချို့ကြောင့်လည်းဝမ်းချုပ်ဝေနာခံစားရနိုင်ပြီးတရက်ဖဲထုတ်လို့ဝမ်းချုပ်တာခါအုံညိုးထိခိုက်လို့ဝမ်းချုပ်တာအသက်ကြီးပြီးလှောင်ရှားမှုနေသွားလို့ဝမ်းချုပ်တာနဲ့စေဝါတွေကြောင့်ဝမ်းချုပ်တာမျိုးတွေကိုအဓိကမဟုတ်တော့အကြောင်းအရာတွေကြောင့်ဝမ်းချုပ်မှုဖြစ်ခြင်းတွေလို့သတ်မှတ်တဲ့အကြောင်းအတိုင်းအမြန်ခွဲစိတ်ထုတ်ကုဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးအေးမွန်ကအခုလိုရှင်းပြပါတယ
်ဝမ်းချုပ်တာကဘယ်လိုကြောင့်လဲဖြစ်မယ်ဆိုနေမှာသူကနှစ်ပိုင်းရှိပါတယ်တကူကတော့ကျွန်တော်တို့ခေါ်တာ secondary cause ပါလေအကြောင်းအကြောင်းရှိတာပါဗောနဲ့ဥပမာဆိုရင် level က direct hormone ပေါ့နော်အတွက်နေသွားတာ hypothyroid right ဒါကိုကျွန်တော်တို့ level ကြီးရောက်ရှိတယ်လေ water လေအဲ direct ထွက်လိုက်တယ် hormone နေသွားဆိုရင်လည်းဝင်ထွက်တယ်ဒါမျိုးဆိုအဲတရောစင်းပြေးလိုက်ကောင်းမှာပေါ့သွားတာဒါမျိုးပေါ့နော်အဲ့ဒါဆိုရင် spine ကိုထိထားတယ် negative wire ဆိုရင်တော့အောက်ကဥပမာညံနေသွားတာပေါ့ဒါမျိုးဆိုရင်ကျွန်တော်တို့ကဖြစ်တတ်တယ်တော့တကြီးရဲ့လူတွေမှာညာခုနပြောလို့လှုပ်ရှားမှုမရှိဘူးပေါ့နော်ဟိုသွားလာလို့ရောမရှိဘူးအစ်စလဲမရှိဘူးအမြဲတမ်းလှဲနေရဂရမွန်လဲတိပြထားတာဒါမှမဟုတ်ကျွန်တော်တို့ကရွှေထွက်တတ်တာပေါ့နော်ဒါကော့စ်ပေါ့တခြားယောဂါကအများကြီးရနိုင်ငံခြားမှာ multiple sclerosis ဆိုတာမျိုးလေးပေါ့နော်ဟိုအောင်ညောယောဂါတွေပဲသွားတာနော်အဲ့ဒါပြင်အဓိကအရေးကြီးတာလေးကကျွန်တော်တို့မှာတော့ဗာအရေးကြီးတယ်ဆိုရင်အေးဟောပါပဲဒီဆေးဝါးတွေဆေးဝါးတွေ drugs တွေပေါ့နော်ဆေးတွေသူတို့ဆေးတွေတော်တော်များဝင်ချွတ်တတ်တယ် မှာဆေးရောဂါဆေးတွေနော်ကစ်ဆင်ချန်နယ်ဘလော့ကာဟာမျိုးတွေနော်ထိုးသွေးကြသည့်ဆူဟာလေးတွေအဲဂန်ဂလင်းဘလော့ကာဆိုနော်ဆိုအောင်ကျော်ဂန်ဂလင်းတွေပြလိုက်တော့တော့လေအဲဆိုဝင်ချွတ်တတ်တယ်အဲအိတ်ဆေးတွေရရှိတဲ့ဘောတရားနော်နောက်ကျွန်တော်ဒီတချို့ပါလေဒီအန်ဒက်ဆစ်တမနော်လူမင်းနဲ့ပါတယ်နော်ဆိုင်ဆေးတွေမှာတော့ဝင်ချွတ်တတ်တယ်အဲဒါမျိုးပေါ့နော်အဲတော့တော်တော်များဆေးတွေကကျွန်တော်တို့တော့မဖြစ်ပါလေဆိုတော့ဆေးကြောင်းတွေမှာတင်မိပါလေအိတ်ဆေးတွေကတော့ဝင်ချွတ်တတ်တယ်အဲ့ဒါတွေကြည့်ရမယ်တော့ပါနော်အဲ့ဒါစားနေလာပေါ်တော့ပါနော်အဲ့ဆိုရင် short in short ပြင်းသိမ်းပြင်းကြောင်းနေပြောင်းပေါ့နော်အရှိပါတယ်တော့ပါတယ်နော်အဲ့ဒါဝင်ချုပ်တဲ့အကြောင်းလေအဲ့ဒါတွေကတော့တိတဲ့ cost ဆို secondary ပေါ့
ဝင်ချုပ်တာဖြစ်စေတဲ့မူရင်းအဓိကအကြောင်းအရာတွေအကြောင်းကိုတော့ဒေါက်တာဦးဝေမွန်ကအခုလိုရှင်းပြပါတယ
် primary ပေါ့ကျွန်တော်တို့ primary cultivation ဆိုတာတစ်ကတော့ဒီဥပိုင်းကကျွန်တော်တို့ကသူ့ထဲဝင်လာတဲ့ machine ကိုညှက်ရတာပေါ့နော် contract လို့ပြောအောက်ကိုတုံးပို့သွားတာပေါ့အဲ့မှာဆိုနည်းနည်းညှက်ရနေတာပေါ့နော်เนี่ยๆอตวาลานี่တော့ဥပမာဆိုဟိုတပီလောက်ရှိတဲ့เนาะဥမိုင်းရတွေတောဖို့တက်ကိုဆွေးရပါဆိုဥပမာเนาะ15မိနစ်ကြာမှာ तू အဲ့ဒါကို9နိုင်ကြာကြာနေမှာပေါ့အဲဆိုတော့ slow transit ခေါ်တာပေါ့ slow transit ပေါ့เนาะအဲဘာလို့ကြာလဲဆိုအဲ့မှာသူ့မှာရှိတဲ့ညှိမှတ်တွေပါလေဆဲလေးတွေသေွားတာတို့ဆဲတွေနေနေတာတို့เนาะအကလေးမှ husband မှာအဲ့ဒီပေါ်ရပါလေเนาะညူရုံးလေးတွေအောင်ကျော်လေးနေနေတာတို့အဲ့ဒါကြောင့်ဆယ် तू ပါတော့မသွားတော့ငေးလာကိုလို့ထင်တယ်အဲ့ဒါဥမိုင်းရပဲပို့ကြီးကြီးကြီးကြီးကြီးလာပြီကြီးလာလေးညှိရမ်းရှိလေးပျော့လေးဖြစ်တာပေါ့နော်ကျွန်တော်တည်ဝင်းလို့ပေါ့နင်းနဲ့ဆိုရင်ပြန်ရုံဆိုအရင်ဆိုလိုက်မပြုံးတော့တော့ပါလေအဲ့လိုဖြစ်သွားတာပေါ့အဲ့ဒါ slow transit လို့ခေါ်တာပေါ့နော်အဲ့ဒါလေဆေးလေးတော့ကိုယ်တော့ထိုင်းလုံးကြာပြီပေါ်လာကြတယ်ဟိုနိုင်ငံခြားမှာတော့စနိုင်ပြီဒီမှာတိတ်ပြောက်သေးတော့ပါလေအဲ့ transit ကောင်းတယ်လို့လည်းဆေးလေးတွေရှိတယ်အဲ့ transit ကောင်းဖို့ဆိုတာလေတို့ကတော့ကိုတို့ကစစ်စစ်လို့ရတယ်ဆေးလေးမျိုးသွားလိုက်ပြီအဲ့ဒါလေတိုင်းကြီးတိုင်းထွားပြီးသားဘယ်လောက်ရောက်ပြီဆိုတော့အတိုင်းလို့ရတော့ပါနော်အဲ့ဒါဒီမှာတော့အလုပ်လုပ်မရသေးဘူးဒုတိယအဆင့်ကတော့အပေါ်ကကိုလုံးကကောင်းတယ်ညင်ကောင်းတယ်အောက်ကကျွန်တော်တို့ထွက်မှန်နေရမှာပေါ့ထွက်မှန်နေမှာကျွန်တော်တို့ anus inorotan လို့ခေါ်တဲ့ဒီ spinder တွေ muscle တွေညှိအားရှိတာရှိတယ်။အောက်က pelvic floor နော် pelvic floor ရှိတယ်ကျွန်တော်တို့ဒီကနော်။နောက်အဲ့တော့အပေါ်ကကိုယ်လုံးကညှိရတယ်နော်။ဒီ anus inorotan ကနေသူ့ straight vein တွေမှာဖြောက်ပေးလိုက်ရတယ်ဆင်းလို့ကောင်းအောင်လေ။အောက်က pelvic muscle တွေ short ပေးလိုက်ရတယ်။အဲ့သုံးခုကညှိရတယ်ပေါ့ကလေးနော်။ညှိရတယ်။နောက်ဒီ anus ကိုမစင်ရောက်ပြီဆိုရင်ဝန်သားမသိအောင်လေအောင်ကျိုးကကောင်းအောင်လေ။အုံတော့သိရတယ်ပေါ့ကလေး။အဲ့ဒီ neck floor တွေနဲ့ဒီ muscle တွေနဲ့အလုံးဆက်ဆက်ရှိတာပေါ့နော်အဲ့ဒါပြတ်သွားတာ disenergy ခေါ်တာပေါ့နော်အဲ့ဒါတခေါ်တယ်ချို့ရတယ်ဆို obstruction ရှိတာပေါ့ obstructive defecation ဆိုပြီးတော့နော်အဲ့မျိုးတွေအဲ့လိုမျိုးကြောင့်လည်းချို့တာတွေရှိတယ်အဲ့လိုကြတဲ့လေးကျွန်တော်တို့တော့တကယ်ဒီဘက်ဆက်မှာ surgery နဲ့ကျွန်တော်တို့ပြောရတယ်ပြင်လို့ရတယ်ရှိလာတယ်ပေါ့တော့နော်အဲ့ကျွန်တော်တို့ဟိုနပြောလို့မျိုး fissure ဆိုရင်ကုပ်ပလိုက်မယ်ကျင်းနေဟိုပြုတ်လိုက်မယ်နော်ဆက်ဆက်မရှိတာဆိုရင်ကျွန်တော်ဒီမှာနိုင်ငံခြားမှာဆိုရင်အဲ့ nerve ကို stimulate ပေးရတယ် S2 လေး S2 nerve ကို stimulate ပေးလိုက်မယ်ဆိုရင်အဲ့ဒါလေးကိုကားရီအောင်အလေးဆိုင်ပြီးတော့ next team လည်းပြလိုက်မယ်ဆိုပူကောင်းလာတယ်တွေ့လာတယ်။နောက်ဒီဝင်သွားတော့ပြန်လေ့ကျင့်ပြလို့ရတယ်ဟုတ်ပါလိမ့်။ပြန်ပြန်တို့ training ပြန်ပေးတော့ feedback ခေါ်တယ်။နော်အဲအဲ့လိုပြန်လို့လာရှိပါတယ်။ဒါပေမဲ့အချမ်းမြင့်ကတော့ကျွန်တော်နိုင်ငံနေထားမှာတော့ဒီ primary ခုနပြောတယ်ပါခေါ့မလဲ။ cultivation ကိုလည်းဒီပြုပြင်အားနေနေတာပေါ့တော့ပေါ့နော်။အဲ့ဒါကြဖြစ်တတ်ပါတယ်။ secondary ကအကြောင်းသိပြီးလာတယ်။အဲ့ဒါကြအရင်ပြုပြင်လိုက်ပါတော့ပေါ့နော်။ primary ကတော့အကြောင်းသိတကြောင်မတည်သေးဘူးဆိုတော့ဆန်းစစ်မှသိမှာပေါ့နော်။ဒါကတကယ်တူစီမောဆက်မှာရမှာတော့ပါနော်အကြမ်းမျိုးတော့ဘာကြောင့်ဖြစ်ဖြစ်ကျွန်တော်တို့ကတော့ဖြစ်တာကနှကိုးဆက်ဆက်မှုရှိတာတော့ဗာလေလှုပ်ရှားမှုနေတယ်ဟိုတိရဆာနေတယ်နော်တိနဆာနေတယ်ကျူးစီတောက်နေတယ်ရေတောက်နေတယ်အစစိုက်နေတယ်ညင်းနေတယ်အဲ့ဒါတော့နော်ပြပါဒါပြင်ဒန်ဒီဆိုင်နာတွေကဝန်သွားတဲ့စတိုင်လေးပေါ့ဝန်သွားတော့အချိန်မပေးဘူးနော်အလုံးရှုပ်နေတယ်အင်တာမတန်ဘူးရုံးမှလည်းမသွားတော့အွန်လိုင်းပဲအွန်အွန်ခဲသွားလေအဲ့လိုမျိုးကြတာအပေါ်ကဘလော့ဆီတော့အောက်ကခဲပိတ်နေမရတော့ပြတော့ပါနော်အဲ့ပြဿနာလေးဖြစ်တတ်ပါတယ်နော်အဲ့ခဲပိတ်လေးကြီးပါတယ
်ဝမ်းချုပ်စီတဲ့မူရင်းအဓိကအကြောင်းအရာတွေနဲ့အဓိကမဟုတ်တဲ့အကြောင်းအရာတွေအကြောင်းကိုလည်းပြောပြတော့ပါမယ်ကျွန်တော်တို့ကတော့
ဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်အပြီးမှာတော့အားကစားကဏ္ဍကိုဆက်ပါအောင်မယ်ခင်ဗျာအေရှာ2ကောက်တီပြိုင်ပွဲကိုကမ္ဘာအဆင့်မီပြိုင်ပွဲတွေဖြစ်အောင်လုပ်ဖို့ကြိုးပမ်းထားပြီးသိမကြခင်အချိန်အတွင်းမှာ European Tour ပြိုင်ပွဲတွေကိုမိလာနိုင်တယ်လို့ Asia Tour ပြိုင်ပွဲတွေရဲ့အမှုဆောင်ရာရှိချုပ်ကိုချိုမင်းတန်ကပြောဆိုပါတယ်။ဒါအပြင်မြန်မာအပါအဝင်အာရှကလူငယ်ကောက်တီးသမားတွေကောက်တီးတိုးတက်လာစေဖို့အတွက်ကြည်လာဟန်အနာဂတ်ချန်ပီယံအစီအစဉ်တွေကိုစီစဉ်သွားဖို့ရှိတယ်လို့လည်းပြောဆိုထားပါတယ်။ Asia Tour ပြိုင်ပွဲတွေရဲ့ကော်မရှင်နာနဲ့အမှုဆောင်ရာရှိချုပ်ကိုချိုမင်းတန်နဲ့ Skype ကနေဆက်သွယ်မြင်းမြန်းချက်အပိုင်းတွေကိုကိုရနိုင်ငံဒီကပတ်ဒီတပတ်အားကစားကဏ္ဍမှာတင်ဆက်ထားပါတယ်ခင်ဗျာ
From Burma So I believe you are.
Yeah, I think it's a very steady.
You're right.
I mean, through Uchi Lao's time, he took the Asian PGA.
Asha PGA တိုင်ဝဲတွေဖြစ်ပြီးအဲဒီတုန်းကတစ်နှစ်ကိုဆယ်ပွဲဆနှစ်ပွဲလောက်ရှိပါတယ်အာရှတခွင့်ကအမျိုးသားတခွင့်ဆိုင်ပွဲတွေစုပြီးတော့အဲဒီကနေအခုအေရှန်တူပြိုင်ပွဲတွေဖြစ်လာခဲ့တာပါအဲဒီတုန်းကတီဗီကြော်ညာတွေရှိမယ်စပွန်ဆာကြော်ညာပုတ်တွေရှိမယ်အချိန်ကပြတ်တော့အေရှန်တူကိုပရော်ဖက်ရှင်နယ်ဆန်ဆန်ဖြစ်အောင်လုပ်ခဲ့တာပါဒါကဦးကြည်လာဟန်လုပ်ခဲ့တာပါကျွန်တော်ဒီမှန်ချက် 2, European 2, Japan 2 တွေရဲ့နောက်တတိယဒါမှမဟုတ်စတုဒ္ဒအဆင့်လောက်မှာရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။အခုဆိုရင်ကျွန်တော်တို့မှာငွေကြေးထောက်ပံ့မဲ့ sponsor အစ်စ်လည်းရထားတယ်လို့ရုပ်တံထိုးလင်းမှုတွေရုပ်တံ line တွေလည်းရထားပြီးပိုကောင်းတဲ့ကစားသမားတွေလည်းရှိလာနေပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အဆင့်ကိုဥရောပတူပြိုင်ပွဲတွေအဆင့်ရောက်အောင်တိတ်မကြခင်အချိန်အတွင်းမှာလှုပ်လာနိုင်မယ်လို့မျှော်လင့်ပါတယ်။
ဆိုအခုတခါတော့ကျွန်တော်မေးချင်တာကအာရှကကောက်တီးသမားတွေရဲ့အစင်တန်းကတခြားအမေရိကန်တို့ဥရောပတို့ပါဝင်ကမ္ဘာတစ်ဝန်းကတခြားကစားသမားတွေနဲ့ရှင်းကြည့်မယ်ဆိုရင်ဘယ်လိုရှိပါလဲဗျ
I mean look we're still a little bit behind I have to admit I mean the best players in the world are competing on the PGA tour
အမှန်တိုင်းဝန်ခံရရင်တော့ကျွန်တော်တို့စီကနည်းနည်းတော့လိုနေပါသေးတယ်ကမ္ဘာအကောင်းဆုံးကောက်တီးသမားတွေကတော့ PGA ပြိုင်ပွဲတွေမှာဝင်ပြိုင်နေကြတာပါဒါကတော့ရှင်းပါတယ်
တော့အာရှကဒီကောက်တီးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ရောကိုချိုမင်းသားတို့ဘက်ကဘာတွေလုပ်နေလဲဗျအဲ့ဒါလည်းရှင်းပြပေးပါဦး
Now and wherever we travel whichever country
ကျွန်တော်ဘယ်နိုင်ငံဘယ်ကူပဲသွားသွားအဲ့ဒီနိုင်ငံကကောက်တီးသမားတွေဝင်ပြိုင်နိုင်ဖို့အတွက်နေရာအတော်များများပေးနိုင်အောင်လုပ်ပါတယ်ဘယ်နိုင်ငံမှဖြစ်ဖြစ်အဲ့ဒီနိုင်ငံကဒေသခံကစားသမားတွေအတွက်နေရာအတော်များများချန်ထားပါတယ်သူတို့မှာကြီးလာဟန်နာဂတ်ချန်ပီယံစီစဉ်တဲ့တစ်ခုကိုစမလို့လုပ်နေပါတယ်ဦးကြည်လဟန်ဟာကစားသမားတွေကိုအညီအမျှဆက်ဆံတာအလွန်တန်ဖိုးထားမြန်နူးတဲ့သူပါဒီစီဇန်ကတော့အေရှန်တိုးပြိုင်ပွဲတွေမှာကစားနိုင်တဲ့လက်ရည်ရှိပြီးကစားဖို့အခွင့်မသာတဲ့နောက်ခံပံ့ပိုးမှုမရှိတဲ့အထက်ကတနည်းကိုလူငယ်ကောက်ပြီးကစားသမား၃လေးယောက်လောက်ရှာဖွေမွေးထုတ်သွားမှာဖြစ်ပြီးသူတို့အနေနဲ့ပြိုင်ပွဲမှာဝင်ပြိုင်ဖို့အခွင့်အရေးရမှာပါသူတို့ကိုလက်ရည်စစ်တဲ့ကြောင်းကိုလာတက်ပြီးတော့တိုးတက်လာအောင်ကူညီပေးဖို့နဲ့ကြီးစားကောက်ပြီးသမားအဖြစ်ပထမဆုံးစတင်တဲ့နှစ်မှာသူရဲ့ကုန်ကြမ်းရှိတွေကိုကူညီသွားဖို့ပါဒီစီဇန်ကိုလာမယ့်2023မှာစတင်ဖို့လှုပ်ဆောင်နေပြီးဒီဘလိုရွေးမလဲဘယ်သူတွေကိုရွေးကြမလဲဆိုတာတွေအတွက်ဦးကြည်လဟန်ရဲ့အမျိုးသမီးနဲ့အတူတွဲပြီးတော့လုပ်နေကြပါတယ
်ဘူးလုံးလုံးစဲအေရှန်တူးပြိုင်ပွဲမှာဝင်ကစားနေတဲ့ညီမတွေရောရှိလား
Well you've always still got Uzomo who plays from time
ရှိတာပေါ့ဦးဇော်မိုးရှိတယ်လေသူကတော့မကြကနာဆိုလိုကစားနေပြီးအဓိကများသောအားဖြင့်တော့ Singapore Island Country Club မှာကောက်တီးတင်ပေးနေပြီးကျွန်တော်ရဲ့ပြိုင်ပွဲတွေကတချို့ကလည်းဝင်ပြိုင်နေပါသေးတယ်သူကအသက်50ကျော်နေပြီဖြစ်ပေမဲ့လူငယ်တွေနဲ့အခုချိန်ထိပြိုင်ကစားခြင်းနဲ့စိတ်ရှိနေစေဖြစ်ပြီးရိုက်နေတော့ပါပဲပြီးတော့နောက်တစ်ယောက်ကတော့လူငယ်တွေကဟိန်းစီသူပါသူကတကယ့်ကစားသမားကောင်းဖြစ်ပြီးလက်ရည်စစ်တဲ့ကြောင်းကနေ2021မှာအောင်ခဲ့တာပါတကယ်ပါရမီရှိတဲ့လူငယ်ကစားသမားတစ်ယောက်ပါနောက်ပြီးတော့လက်ရည်စစ်တဲ့ကြောင်းကိုလာတဲ့တခြားတယောက်မြောက်လည်းရှိပါတယ်ဒါပေမဲ့လည်းအခုလောလောဆယ်မှာတော့မြန်မာပြည်ကဟင်းစီသူကအဓိကတယောက်ပါတ
ော့အေရှန်တိုးဒီအာရှပြိုင်ပွဲတွေမှာကစားဖို့အတွက်ဆိုရင်ဘာလုပ်ဖို့လိုတယ
် So we have a qualifying tournament at the
start ကောက်တီးပြိုင်ပွဲရာသီမစတင်မှာလက်ရည်စစ်ပြိုင်ပွဲတွေရှိပါတယ်ကျွန်တော်တို့ရဲ့အဲ့ဒီပြိုင်ပွဲတွေမှာဝင်ပြိုင်တဲ့ကစားသမား400-500လောက်ရှိတတ်ပြီးအဲ့ဒီပြိုင်ပွဲတွေကိုနှစ်ပတ်အတွင်းကျင်းပလေးရှိပြီးတော့အဲ့ဒီကစားသမား900တွေက ထိတ်ဆုံးက35ယောက်ကအေရှန်ထိုးပြိုင်ပွဲတွေကိုဝင်ပြိုင်ခွင့်ရပါတယ်။အဲ့ဒီ35ယောက်နဲ့ပြီးခဲ့တဲ့နှစ်ကကစားရာကောင်းပြီးဝင်ငွေအများဆုံးရတဲ့ထိတ်ဆုံးအယောက်60ကနောက်တနှစ်အေရှန်ထိုးမှာဝင်ပြိုင်ခွင့်ရတယ်။ဒါကတော်တော်ခက်ပါတယ်မလွယ်ပါဘူး။
ဟိုနိုင်ငံတိုင်းနိုင်ငံတိုင်းမှာကော်ဒီကစားတဲ့သူတွေတော်တော်များများရှိတယ်ဒီတွေကအများစုကတော့အပျော်တိုင်းကစားကြတာပေါ့မြန်မာနိုင်ငံမှာလည်းအဲ့လိုပဲမြန်မာနိုင်ငံကကော်ဒီကစားတဲ့သူတော်တော်များများကအပျော်တိုင်းကစားတဲ့သူတွေများတယ်တကယ်လို့မြန်မာတဲကလိုအာရှပြိုင်ပွဲတွေမှာခြေစားကစားသမားဖြစ်နေကစားဖို့အတွက်ဆိုရင်ရောအဲ့ဒီလူတွေကိုဘလို့အကြံပေးခြင်းလဲ
I mean the first thing is they need to competeI think one of the things lacking in Burma, I have to say, is.
ဒါမှမဟုတ်ဒီလိုလိုအောင်မှာကပြိုင်ပွဲကြီးကစားဖို့မြန်မာနိုင်ငံမှာတခုလိုအပ်တာကတကယ့်ပြိုင်ပွဲကြီးတွေနဲ့တာပါ။မြန်မာနိုင်ငံမှာကောက်တီးကစားတာအများစုကလူမှုရေးရအပျော်ကစားကြတာများပါတယ်။အငယ်ချင်းမိတ်ဆွေတွေကစားကြတယ်၊လူဖော်ကင်ဘက်တွေဒါမှမဟုတ်စီးပွားရေးမိဖက်တွေကစားကြတယ်။ကောက်ကွင်းမှာတယောက်နဲ့တယောက်ပိုက်ဆံကြီးကစားကြပြီးစားကြတောက်ကြလုပ်ကြတာများတယ်။ပြောဖို့ကောင်းပါတယ်။ဒါပေမဲ့ပြိုင်ဆိုင်မှုအပိုင်းကနေပြောမင်းဆိုရင်တော့တကယ်ကိုကြေးစားကောက်တီးသမားတယောက်ဖြစ်ချင်ရင်အဲ့ဒီလူတွေအနေနဲ့လေ့ကျင့်ရေးကွင်းကိုသွားနိုင်ရမယ်။ဒဏ်ရာရတာတွေကိုကုဖို့ဆရာဝန်ရှိရမယ်။လေ့ကျင့်ပေးတဲ့သူရှိရမယ်။ခင်မီကောက်တီးပစ္စည်းတွေရှိရမယ်။ဒါပေမဲ့ဒါတွေအကုန်လုံးရနိုင်သလားရှိသလားဆိုတော့ကျွန်တော်မသိပါဘူး။ညာတော့အဖြစ်တော့အဲ့လိုဖြစ်ချင်နေဆိုရင်ထိုင်းကိုလာကြပါလေ
။ဒီကာယောဂါကြောင့်နည်းနည်းချီပြီးအတော်များများအခက်ခဲတွေကြုံပြီးတဲ့နောက်မှာအေရှန်တိုးပြိုင်ပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ။
Well, we've actually been very lucky. During the two sort of pandemic hit years, we
are able to get the scene. We're 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 able to get နောက်ပြီးတော့ Saudi International ပြိုင်ပွဲကိုလုပ်မဲ့သူကလည်းအဲ့လိုပဲဆယ်နှစ်စာလုပ်သွားဖို့သဘောတူထားပါတယ်။ပြီးတော့ Asia Tour ပြိုင်ပွဲတွေမှာပါနေတဲ့ပြိုင်ပွဲတွေအားလုံးကလည်းဖြည်းဖြည်းချင်းပြန်လာနေပါပြီ။သမိုင်းတစ်လျှောက်အကောင်းဆုံးနှစ်တစ်ခုဖြစ်လာနိုင်ခြင်းရှိနေပြီးဒါကတကယ်ကိုအလက်အပြောင်းပါပဲ
။ Okay, cool. Chu Min Dan. Thank you so much. Thank you.
That's okay.I hope you got what you needed out of me and it was a pleasure to talk
yeah,
to you.
Yeah, I did. Yeah.
ကိုရိုင်းနိုင်တင်ဆက်တဲ့အပတ်စဉ်ကဏ္ဍအစီအစဉ်ဖြစ်ပါရယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့နန်းလောင်ကပြောပြပေးပါဦးမယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်စ်ဒေသတခုလုံးကိုအပြေအဝထိန်းချုပ်နိုင်အောင်လို့ရုရှားကထပ်ပြီးတော့အပြင်းဆန်ထိုက်ခိုက်နေတဲ့အတွက်ကြံနေသေးတဲ့ဒွန်နက်စ်ဒေသခံတွေပြေလို့ရတင်ဆောင်ဖို့ယူကရိန်းတာဝန်ရှိသူတွေဗုဒ္ဓနေ့ကသတိပေးပါရယ်ဒွန်နက်စ်ဒေသတခုလုံးကိုရုရှားကအပြင်းထန်တိုက်ခိုက်နေတဲ့အတွက်ပြည်သူတွေအထွတ်အမြတ်ရှိတာကြောင့်လူတိုင်းပြေလို့ရထွက်ခွာဖို့တိုက်တွန်းထားတယ်လို့ဒွန်နက်စ်ဒေသစစ်ဘက်အကြီးအကဲကယူကရိန်းသတင်းမီဒီယာတွေကိုပြောပါရယ်ပရတီအစိုးရအဖွဲ့ဝင်တချို့နှုတ်ထွက်သွားပြီးတဲ့နောက်ဝန်ကြီးချုပ်ကိုလည်းရာထူးကဆင်းမဖို့တောင်းဆိုမှုတွေတိုးလာနေပေမဲ့ဆက်လက်ပြီးတော့တာဝန်ယူမဲ့အကြောင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်ပုံမှန်လေးလေးပြောရရင်ခက်ခဲတဲ့အခြေအနေမျိုးမှာကြီးမားတဲ့တာဝန်တွေကိုယူထားရတဲ့ဝန်ကြီးချုပ်ရဲ့အလုပ်ကရှေ့ဆက်လုပ်ဖို့ဖြစ်ပါတယ်ဒါကြောင့်လည်းဆက်လုပ်သွားမယ်လို့ပုတ်ထူးနေ့ကလွတ်တော်မှာဝန်ကြီးချုပ်ကပြောဆိုသွားတာပါမမျှော်လင့်ဘဲနဲ့ဗန္ဒာရေးဝန်ကြီးနဲ့ကျန်းမာရေးဝန်ကြီးတို့နှစ်ဦးရှေ့ဆက်နောက်ဆက်နှုတ်ထွက်ခဲ့ပြီးတဲ့နောက်ပြက်ပုတ်ထူးနေ့ကပြုလုပ်ခဲ့ကြတဲ့ပါလီမန်တွင်ဝန်ကြီးချုပ်အပေါ်မေးဖြေခန္ဓာမှာလွတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ပြရမှာဝန်ကြီးချုပ်ကအဲ့ဒီလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာစစ်ကောင်စီအပေါ်အဲ့နောက်ထပ်အရေးယူတန်းထားမှုတွေချမှတ်ဖို့ဩစတြေးလျအစိုးရကအလေးနဲ့စဉ်းစားနေကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ပြစ်မှတ်ထားအရေးယူတန်းထားဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြီးတော့ဩစတြေးလျအစိုးရကအလေးနဲ့ထားစဉ်းစားနေပါတယ်လို့နိုင်ငံခြားရေးဝန်ကြီးပယ်နီဝမ်ကစင်ကာပူနိုင်ငံတကာမဟာဗျူဟာလေးလာရေးဌာနရုံးခွဲမှာကျင်းပတဲ့အမေးဖြေခန္ဓာမှာဘိုရိုနီကပြောဆိုသွားတာပါစင်ကာပူနိုင်ငံကြီးစီအပြင်မှာတော့အဆက်မွန်အင်အားကြီးနိုင်ငံ၂၀ G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ဖို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုဝန်ကြီးဝမ်ခရီးဆက်မှာဖြစ်ပါ
တဲ့တရင်ချင်းချုပ်ကိုနားလောင်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအထုတ်လွှင့်ပေးမှုအဖြစ်နဲ့ကတော့ကိုရဲမောင်ကတာဝန်ယူခဲ့ပါတယ်အတန်ဖတ်တဲ့ရုပ်တန်အင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူပဲအထာရဲတို့ဖြစ်ပါတယ်ကျွန်တော်ရဲ့ဂျာတာပရင်းနေမနေ့ဘက်အတန်လွှင့်စီနေတဲ့ဒီမာတင်ပဲပြီးဆုံးပြီဖြစ်ပါတယ်မြမပြည်သူပြည်သားအပေါင်းနဲ့ဘေးအန္တရာယ်ဝေးကွာကြပါစေ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကဇော်မိုးဇော်ပါခင်ဗျာ
This program has come to you from the Voice of America, Washington.